ဖီလိုခေါ်တဲ့အမျိုးသမီးသုံးကွန်ဒွန်ကိုသိသလားကြားဘူးသလားလို့ခင်မိတဲ့အမျိုးသမီးတွေကိုမေးကြည့်တော့သိသူကနည်းပြီးသတိမထားမိသူကပုံများနေတာတွေ့ရပါတယ်။အမျိုးသမီးသုံးနဲ့အမျိုးသားသုံးကွန်ဒွန်တွေကိုဖြန့်ချိပေးနေတဲ့ PSI လို့ခေါ်တဲ့အဖြစ်အပျက်ဆိုင်ရာလူမှုရေးဝန်ဆောင်မှုအဖွဲ့ကဒေါက်တာအိုမာမြင့်ကတော့အမျိုးသမီးသုံးကွန်ဒွန်ဟာအမျိုးသမီးတွေကိုအကာအကွယ်ပေးဖို့ပေါ်ပေါက်လာတာလို့ပြောပါတယ်။
HMEIS ကာကွယ်ရေးအတွက်အခုနောက်ပိုင်းမှာပေါ့နော်ဟို91နောက်ပိုင်းမှာပေါ်လာတဲ့ပစ္စည်းတစ်ခုပါပဲဒီ HMEIS ကာကွယ်ရေးပေါ့နေရာမှာဘယ်နေရာမသက်ခေါ်တာပေါ့နော်ဘယ်နေရာမသက်ဆိုတာကမျိုးသားသုံးကွန်ဒွန်လိုပဲအမျိုးသမီးသုံးကွန်ဒွန်ကအမျိုးသမီးမှာပဲသုံးရတယ်ပေါ့နော်အမျိုးသမီးမှာသုံးရတယ်ဆိုတာအမျိုးသမီးရဲ့မိမိကိုယ်ထဲကိုထည့်ရတဲ့အရာပ
ါအမျိုးသမီးသုံးနဲ့အမျိုးသားသုံးကွန်ဒွန်ကွာခြားချက်ကိုလည
်းဒါပေမဲ့အမျိုးသားသုံးကွန်ဒွန်နဲ့အမျိုးသမီးသုံးကွန်ဒွန်နဲ့ဘာတွေကွာလဲဆိုတော့လောက်ထားတဲ့ပစ္စည်းပါလောက်ထားတဲ့ပစ္စည်းကမျိုးသားသုံးကွန်ဒွန်ကကျွန်တော်တို့ rubber latex လို့ခေါ်တယ်။ rubber တစ်မျိုးနဲ့လုပ်ထားပြီးအပေါ်က latex လောင်းထားတာပေါ့နော်။အမျိုးသမီးသုံးကွန်ဒွန်ကပိုလီယူရီသိန်းလို့ခေါ်တဲ့ plastic တစ်မျိုးပါ
။အရင်ကအမျိုးသားသုံးကြီးပဲရှိတဲ့အတွက်မိမာတွေအတွက်အကာအကွယ်မရှိခဲ့ဘူးလို့ဆိုပါတယ်။ဥပမာဆက်ဆံမဲ့လူကလူမမသိမူးနေတဲ့အခါအမျိုးသားသုံးကွန်ဒွန်သုံးဖို့ညင်တာမျိုးပြည်သူစားလှူစားတဲ့မိန်းကလေးပေမဲ့တစ်ခါတစ်ခါကိုယ့်ဧည့်သည်မဟုတ်တဲ့လူကမရင်းကျင်တာမျိုးတွေကြုံရတဲ့အခါမိန်းကလေးတွေအတွက်အကာအကွယ်ပေးတဲ့ပစ္စည်းဖြစ်တယ်လို့ပြောပါတယ်။အချို့လူတွေဟာရော်ဘာနဲ့ဓာတ်မတည့်လို့ကွန်ဒွန်သုံးရင်ရတဲ့အတွက်နောက်ပိုင်းမှာကွန်ဒွန်သုံးဖို့ဝင်လေတတ်ပါတယ်။အမျိုးသမီးသုံးကွန်ဒွန်မှာပါတဲ့ပလတ်စတစ်ကတော့ဓာတ်မတည့်လားမျိုးမရှိလို့အသာကျတရဖြစ်ပါတယ်။ရာပြီစလာချိန်ကသွေးဆုံးချိန်ထိသုံးနိုင်တဲ့အပြင်ရာပြီလာချိန်မှာလည်းသုံးနိုင်ပါတယ်။ရာပြီလာချိန်မှာ HIV ကူးစက်လွယ်လို့ဒီပစ္စည်းသုံးတဲ့အခါအကာအကွယ်ရပါတယ်။နောက်အပါချက်ကိုလည်းဒေါက်တာအိုမာမြင့်ကခုလိုပြောပါတယ
်အမျိုးသားရဲ့နိုင်အင်းကအရွယ်အစားမျိုးစုံဘယ်သူနဲ့မဆိုသုံးလို့ရတယ်။ဒါသုံးလို့ရတယ်ဆိုတော့ကျွန်တော်ဗမာပြည်မှာလည်းရှိပါတယ်။ဘာလဲဆိုတော့နိုင်အင်းကမှကြီးစိတ်ပို့ထားတဲ့လူတွေရှိတယ်အမျိုးသားတွေက။နောက်ဂေါ်လီထည့်ထားတာပေါ့နော်။အမျိုးသားရဲ့နိုင်အင်းကမှဂေါ်လီထည့်ထားတယ်ပစ္စည်းတွေထည့်ထားတယ်။ဘလို့ထည့်ထားတဲ့လူတွေနဲ့တွေ့ရင်အမျိုးသားသုံးကွန်ဒွန်ကပောက်တက်တယ်ပြဲတက်တယ်။တခါနေမှာအမျိုးသားသုံးကွန်ဒွန်ဆက်လို့ကိုမရအောင်။အဲ့လိုအခြေအနေမျိုးမှာဆိုအမျိုးသမီးသုံးကွန်ဒွန်ကိုသုံးလို့ရပါတယ်။ဒါတို့ကအမျိုးသမီးတွေတွေးလာတဲ့အချိန်၊ညာတီတွေးလာတဲ့အချိန်မှာဆိုရင်တို့ကဟိုပါပေါ့အိတ်ဆက်နေအရင်ကစူးစက်ဖို့အခွင့်အရေးပိုများတယ်။အဲ့လိုအချိန်မျိုးမှာတခါလေတို့လိန်ဆက်ဆံရတယ်။လိန်ဆက်ဆံတဲ့အခါမျိုးမှာဆိုရင်ဒီအမျိုးသမီးသုံးကွန်ဒွန်သုံးထားရင်အမျိုးသားရဲ့လိန်အင်အားကိုမပြေသွားဘူး။မပြေသွားတဲ့အခါကျတော့တို့အတွက်လည်းဒီအချိန်မှာလည်းအလုံးလို့ရတယ်။ဒါတို့ကဒီလိန်ဆက်ဆံတဲ့အခါမှာလည်းပေါ့နော်ဟိုသဘာဝအတိုင်းဖြစ်တယ်လို့ဒါဟိုပါပေါ့နော်ပြောကြတယ
်။မသုံးခင်ရှင်းသာကြီးကြိုထည့်ထားနိုင်တဲ့အတွက်မိန်းကလေးတွေအတွက်လုံခြုံစိတ်ချရတယ်လို့လည်းပြောပါတယ်။အားနည်းချက်ကတော့ဘယ်လိုသုံးရလဲဆိုတာသုံးပါလောက်ကျင့်ပြီးကျင့်သားရဖို့လိုတဲ့အချက်ပဲဖြစ်ပါတယ်။အမျိုးသားသုံးတဲ့ဈေးကြီးတာကလည်းနောက်အားနည်းချက်တစ်ခုဖြစ်ပါတယ်။တကယ်ကုန်ကျစရိတ်ကတစ်ထောင်လောက်ရှိပေမဲ့တစ်ခုကို90နဲ့ရန်ကုန်နဲ့မန္တလေးကတကယ်လိုအပ်တဲ့အုပ်စုပြောရမယ်ဆိုကိုနဲ့ရင်းနှီးပြီးလုတ်ကင်စားနေရတဲ့မိန်းကလေးတွေကိုရောင်းချတယ်လို့ပြောပါတယ်။အမျိုးသမီးသုံးပစ္စည်းကိုရဲကသိမ့်မသိတဲ့အတွက်ပြည်သူစားလွတ်စားနေတဲ့မိန်းကလေးတွေကိုမွေမညစ်နိုင်ဘူးလို့လည်းဆိုပါတယ်။နောက်တစ်ခုက HIV AIDS ရောဂါရှိတဲ့ခင်မုန်းနဲ့ဆက်ဆံတဲ့ဇနီးတွေလည်းသုံးနိုင်ပါတယ်။ Free for men နဲ့ Free for women ဆိုပြီးလိင်တူချင်းဆက်ဆံတဲ့ယောက်ျားတွေအတွက်နဲ့မိန်းမတွေအတွက်ရောဂါမရောက်အောင်အကာအကွယ်ပေးတဲ့ပစ္စည်းဖြစ်တယ်လို့လည်းဒေါက်တာအိုမာမြင့်ကပြောသွားပါတယ်ရှင်။